ွေးသူမြင်အစီအစဉ်ကကြိုဆိုပါရခင်ဗျာ BDC လို့ခေါ်တဲ့ Burma Democratic Consent အဖွဲ့ကိုတည်ထောင်ပြီးမြန်မာဒီမိုကရေစီရေးတွေကိုတက်တက်ကြွကြွဆောင်ရွက်နေသူတူဖြစ်တဲ့ဦးမျိုးသိန်းဟာငယ်စဉ်ကတည်းကပဲနိုင်ငံရေးအသိအမြင်ရင်းကျက်လာခဲ့သူမြန်မာပြည်သူတွေအပေါ်စစ်အစိုးရဆက်ဆက်ရဲ့နှစ်ပေါင်းများစွာအာရမဖိနှိပ်အုပ်ချုပ်လာခဲ့တာတွေကိုကွက်ကွက်ကွင်းကွင်းသိမြင်ခဲ့သူဖြစ်ပါတယ်နိုင်ငံရေးဘဝဖျက်ဆီးမှုနောက်ခံကောက်ကြောင်းတစ်ချို့နဲ့ BDC အဖွဲ့စတင်တည်ထောင်ဖြစ်ခဲ့ပုံအကြောင်းဦးမျိုးသိန်းကိုယ်တိုင်ပြောပြတာကဒီလိုပါခင်ဗျာ
ကျွန်တော်တို့မိသားများကလည်းနိုင်ငံရေးအတိုင်းအဝန်ကလည်းဆိုတဲ့အခါကျတော့ကျွန်တော်တို့ငယ်ငယ်လေးကမိသားတွေကပြောတဲ့နိုင်ငံရေးရှိတယ်အဲဒီပုံမှာကျွန်တော်တို့တွေအကုန်လုံးနားထောင်ပြီးတော့အဲ့ဒီအရာကိုကျွန်တော်ကြီးပြင်းလာခဲ့တယ်ကြီးလာတဲ့အခါကျတော့လည်းဒီစစ်ဆွေးရမတရားမှုတွေကိုကျွန်တော်တို့သိတယ်ဒီကကြတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလူငယ်သူတွေမခံနိုင်ခဲ့ဘူး။အဲ့ဒီပုံမှာကျွန်တော်ကြောင်းသားတယောက်အနေနဲ့ပါဝင်ဆက်ချက်ခဲ့ရတယ်ဖြစ်ပါတယ်။ဒီ2003ခုနှစ်လောက်မှာကျွန်တော်မြန်မာပြည်ကနေပြီးတော့ဒီ UK ကိုရောက်လာတယ်ပေါ့နော်။ရောက်လာပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာတက်နိုင်တဲ့နေရာကနေပြီးတော့ကျွန်တော်ပါဝင်ဆက်ချက်ခဲ့တယ်။ဆန္ဒပြပွဲတွေတက်တယ်။နောက်မီတင်တွေတက်တယ်ပေါ့။အဲ့လိုနည်းနဲ့ကျွန်တော်ဆားပြီးတော့ပါဝင်ဆက်ချက်လာခဲ့တယ်။တော့ဆောင်လုတ်လိုက်နေကနေပြီးတော့ကျွန်တော်လည်းတဖြည်းဖြည်းနဲ့အတိုက်ရဲကနည်းနည်းလူလက်တန်းတွေကိုဝင်လာတယ်။အဲ့ဒီအချိန်မှာရှေ့ကနေပြီးတော့ခေါင်းဆောင်ပြီးတော့လုတ်တဲ့လူကြီးပိုင်းတွေကလည်းအတိုက်ရဲရလာတဲ့အပိုင်းတွေရှိတယ်။ဒါအပြင်မြန်မာပြည်ဒီမိုကရေစီမူဆောင်ကိုကြည့်တဲ့အခါမှာဝင်လုတ်တဲ့လူဦးရေကအင်အားကနည်းနေတယ်လို့ကျွန်တော်သုံးသပ်မိတယ်လေ။ဒါကျွန်တော်ရဲ့ personal အမြင်ပါ။ဆိုတဲ့အခါကျတော့ကျွန်တော်တို့လူတိုင်းလူတိုင်းကဒီမြန်မာပြည်ဒီမိုကရေစီရဖို့အရေးကိုအားလုံးကစက်ညီလက်ညီနဲ့ဝိုင်းလုပ်ဖို့လိုတယ်လို့ကျွန်တော်ခံယူတယ်။အဲ့ရဒီပြီးတော့ကျွန်တော်ဒီမြန်မာတွေရဲ့အတန်ပေါ့နော်ပုံမူပြီးထွက်လာဖို့အရေးကိုကျွန်တော်တတိထားမိတယ်။ဒါကြောင့်လဲဆိုတော့အားလုံးကတော့လုံနေကြတာပဲမြန်မာတွေရဲ့အတန်ထွက်တာနည်းနည်းအားနည်းနေရဆိုတဲ့အပိုင်းမှာကျွန်တော်တို့အယုဒ္ဓသုံးသပ်မိတဲ့အချိန်ကနေစပြီးတော့ကျွန်တော်တို့ Burma Democratic Consent BDC ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ဥဆောင်ပြီးတော့ဖွဲ့စည်းခဲ့တယ်။ကျွန်တော်တို့ officially ပေါ့နော်ကျွန်တော်တို့ register လုပ်တဲ့အချိန်ကတော့2008ခုနှစ် March 28ရက်နေ့ပါဆိုတော့အဲ့ဒီကတော်လိုင်းနေဖြစ်ပါတယ်တော်လမ်းမယ်ဆိုပြီးတော့အဲ့ဒီရွေးချယ်တယ်ကျွန်တော်အဲ့ဒီမှာ register လုပ်ချင်ဖြစ်ပါတယ
် BDC အဖွဲ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်တည်ဆောက်နိုင်ရေးလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးမှုရရှိလာရေးတို့အတွက်ကမ္ဘာနဲ့အဝမ်းစီးရုံးလှုပ်ရှားမှုတွေတိုးမြှင့်ဆောင်ရွက်နေတယ်လို့ဦးမျိုးသိန်းကပြောပြပါတယ်အခုလိုမြန်မာအရေးအတွက်ဒီဇိုင်းမမတ်ကြိုးပမ်းဆောင်ရွက်နေသူတဦးရဲ့ဒီကနေ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံရေးအပေါ်ရှုမြင်အကဲဖြတ်ချက်ကဘယ်လိုရှိပါသလဲ
မြန်မာပြည်ရဲ့လက်ရှိအခြေအနေကအမြင့်ဆုံးရေချိန်သွေးရင်ရေမှတ်ကိုရောက်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါအပြင်ပြည်တွင်းမှာရှိတဲ့ခေါင်းဆောင်များနဲ့ပြည်သူပြည်သားတွေအားလုံးကတက်ညီလက်ညီနဲ့ကြိုးစားပြီးတော့ဆက်အနာရှင်စနစ်ကိုစတင်ရမယ့်အချိန်အရေးကြီးဆုံးအချိန်လို့လည်းကျွန်တော်သုံးသပ်မိပါတယ်အထူးသဖြင့်ဆိုရင်ဒီမြန်မာနိုင်ငံဥဆောင်ပါတီဖြစ်တဲ့ဒေါက်တာဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတူရရဲ့မတရားတဲ့ရွေးကောက်ပွဲဥပဒေတွေကြောင့်မတ်လ29ရက်နေ့မှာဒီရွေးကောက်ပွဲ2020ရွေးကောက်ပွဲကို register မလုပ်ဘူးဆိုပြီးတော့သုံးချက်ခဲ့တယ်။ဒါဆိုလို့ရှိရင်ဒါကျွန်တော်တို့ officially point out လုပ်တယ်အတူတူပါပဲ။ဆိုတဲ့အခါကျတော့ကျွန်တော်မြန်မာပြည်သူပြည်သားတွေအားလုံးကလည်းကျွန်တော်တို့ခေါင်းဆောင်ကြီးဒေါက်တာဆုကြည်နောက်ခေါင်းဆောင်ပါတီရှိတဲ့ဒေါက်တာဆုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခဲ့ဒီလမ်းစဉ်အတိုင်းပေါ့နော်။မဲမပေးပေးတဲ့နေချင်းဒီရွေးကောက်ပွဲကိုတပိတ်မှောက်ခြင်းအဖြစ်ပေါ့နော်။ကျွန်တော်တို့ဒါလုပ်တဲ့အချိန်လို့လည်းမြင်ပါတယ်။ဒါချင်းဒီစစ်အစိုးရကဒီနောက်ဆုံးပေါ့လေရွေးကောက်ပွဲဥပဒေတွေထုတ်ပြန်လိုက်ခြင်းအားဖြင့်အများကတောင်းဆိုနေတဲ့ပြည်သူဆွေးနွေးရေးပေါ့အားကြောင့်ကြောခိုင်းလိုက်တယ်လို့လည်းကျွန်တော်တို့သုံးသပ်เสียရှိပါတယ်ဆိုတဲ့အခါကျတော့ဒီစစ်အစိုးရကဒီ dialogue table ကိုပြန်ရောက်ဖို့ကပြည်သူကပြည်သူတွေရဲ့ဖိအားပြည်ပကနိုင်ငံတကာခေါင်းဆောင်များအားလုံးရဲ့ဖိအားအဲ့လိုပူးပေါင်းပြီးတော့လုပ်မှရမှာဖြစ်ပါတယ်လက်ရှိအခြေအနေအားဖြင့်ကတော့စစ်အစိုးရကတော့တို့ရဲ့စစ်အာဏာရှင်စနစ်တည်မြဲရေးပေါ့အဲ့ဒါအတွက်ကိုတို့ကတစ်ဖက်သက်ဒီ2030ရွေးကောက်ပွဲကိုကျင်းပပြီးတော့တစ်ဖက်သက်အနိုင်ယူသွားမယ်။မဲတော်မှရေတွက်ပေးရမလို့ပဲနဲ့တို့အနေနဲ့ကြိုတင်ပြီးတော့ဘယ်သူကတော့ဝင်ကြီးချုပ်လုပ်မယ်ဘယ်သူကတော့ကမရာလုပ်မယ်ပေါ့နော်။ဒါတွေကဟိုးအရင်မြန်မာဆိုရှယ်လမ်းဆက်ပါတီခက်ကလို့တို့ကြိုတင်ပြီးစီစဉ်ပြီးသားဖြစ်နေလောက်ပါပြီ။ဆိုတော့ဒီပုံစံမျိုးနဲ့တို့ကအသွင်ကူးပြောင်းပြီးတော့တို့ရဲ့တရားဝင်မှုကိုယူဖို့ပြုလုပ်ပြီးတော့စူးစမ်းနေပါလေ
။လက်ရှိစစ်အစိုးရဟာဆရာနာရှင်စနစ်ကိုအခိုင်အမာထူထောင်ပြီးတိုင်းပြည်ကိုရေရှည်ဆက်လက်အုပ်ချုပ်သွားနိုင်ဖို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရွေးကောက်ပွဲဆိုတာတွေနဲ့စနစ်တကျစီမံလှုပ်ဆောင်နေတဲ့အပေါ်နိုင်ငံရေးအတွေ့အကြုံနည်းပါးတဲ့မျိုးဆက်သစ်တွေအနေနဲ့စေစိုးရရဲ့လက်ကွက်ထဲမျောပါမသွားဖို့အရေးကြီးတယ်လို့လည်းဦးမျိုးသိန်းကသတိပေးထောက်ပြပါတယ
်။မြန်မာတမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်တမိုင်းဘင်းကတစ်ဖက်ပြန်လဲနေပါတယ်။စစ်ပြီးနောက်ပြီးလူကြီးများဆိုရင်တော့သိပါတယ်။ဆိုတော့ကျွန်တော်အနေနဲ့ဒီ1988တို့1990တို့လောက်ကဒါမှမဟုတ်အဲ့ဒီနောက်ပိုင်းမှာမှမွေးတဲ့ တင်ကြီးကိုမောင်နှမတွေကိုကျွန်တော် message ပေးလို့ရတဲ့အရာကတော့ကျွန်တော်တို့မြန်မာတမိုင်းကလောကတမိုင်းပြည်တစ်ပတ်ပြန်လည်နေခြင်းဖြစ်ပါတယ်1988မှာဆိုလို့ရှိရင်ပြည်သူတွေကမဆလဆစ်အနာချင်းစနစ်ကိုလုံးဝကိုလူလူအင်အားနဲ့ဖြုတ်ချခဲ့တယ်ဒီမဆလဆစ်အနာချင်းဟာဆိုလို့ရှိရင်လည်းဘယ်လိုလုပ်ပြီးတော့သူအာဏာရလာလဲဆိုတော့1962ခုနှစ်မှာသူတို့အာဏာသိမ်းတယ်ပြီးတဲ့အခါကျတော့သူတို့ဒေါ်လာရင်းကောက်စီအစိုးရအနေနဲ့အုပ်ချုပ်တယ်အဲ့ဒီအနေရမှာအခုနာအဖအနေပြီးတော့အသွင်ပြောင်းတယ်လို့မျိုးပဲ1984မှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုသူလည်းပဲတစ်ဖက်ပတ်အတည်ပြုခဲ့ပြီးတော့တပါတီအာဏာရှင်စနစ်ကိုတရားဝင်အသက်သွင်းပြီးအုပ်ချုပ်ခဲ့တာဆိုလို့ရှိရင် 1988 လူမှုအုံကြွမှုဖြစ်တဲ့အခြေကြီးဖြစ်တယ်။ဒါပေမဲ့ဒီအခုနာအဖစစ်ဆွေးရလုပ်နေတာဆိုလို့ရှိရင်လည်းသူတို့ရဲ့ဘိုးတော်ကြီးဗိုလ်ချုပ်နေဝင်လုပ်ခဲ့တဲ့ပုံစံအတိုင်းဆရာနေပြီးလိုက်လုပ်နေခြင်းသာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ညီငယ်ညီမငယ်တွေအနေနဲ့ဆိုလို့ရှိရင်ဒါကိုမျက်စိမလဲသွားဖို့လိုပါတယ်။ကျွန်တော်တိုင်းသာပြည်သူတွေအားလုံးကလည်းဒီစစ်အာဏာရှင်စနစ်ကလက်ကွက်ထက်ကိုမဝင်သွားဖို့လိုပါတယ်
။ဦးမျိုးသိန်းတို့လိုနိုင်ငံချစ်စိတ်မျိုးချစ်စိတ်တဲ့ရှိကြတဲ့မြန်မာနိုင်ငံသားတွေဟာအကြောင်းအမျိုးမျိုးကြောင့်လွတ်လပ်ပြီးတိုးတက်တဲ့ပြည်ပနိုင်ငံအသီးသီးကိုရောက်ရှိနေကြပြီးပင်လဲစစ်အာဏာရှင်စနစ်ရဲ့အောက်မှာနေစဉ်နဲ့အမျှဖိနှိပ်မှုအမျိုးမျိုးဆင်းရဲဒုက္ခအဖုံဖုံနဲ့ရင်ဆိုင်နေကြရတဲ့မြန်မာပြည်ကလူလူတွေရဲ့ဘဝအမြန်ဆုံးလွတ်မြောက်ရေးအတွက်မနာမနေကြိုးပမ်းနေကြတာပါ
ကျွန်တော်တို့မြန်မာပြည်မှာရှိတဲ့တိုင်းဆောက်တဲ့နေပါတော့ပြည်သူတွေအားလုံးပါဆိုလို့ရှိရင်ပြည်ရင်သားရင်းညီကိုမောင်နှမတွေအားလုံးပဲဖြစ်ပါတယ်။သူတို့အားလုံးပါဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဆွေမျိုးသားချင်းတွေပဲဖြစ်ပါတယ်။သူတို့ရဲ့ဒုက္ခဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒုက္ခပဲဖြစ်ပါတယ်။ကျွန်တော်ဆိုလို့ရှိရင်လည်းဒီစစ်အာဏာရှင်အဆက်ဆက်ကလက်အောက်မှာကြီးကျင်းလာတဲ့အခါမှာဒီစစ်အာဏာရှင်လက်အောက်မှာခံစားမှုမတရားမှုတွေအကုန်လုံးကျွန်တော်ကလက်တွေ့ခံစားလာတဲ့အခါမှာပြည်တွင်းမှာရှိတဲ့ပြည်သူတွေအားလုံးကိုလည်းကျွန်တော်ဒီစစ်အာဏာရှင်စနစ်အောက်ကနေကျွန်တော်လွတ်မြောက်စေချင်တဲ့သိဒနာရှိတယ်သနာရှိတယ်တကယ်လည်းလွတ်မြောက်စေချင်တယ်ဒီလိုမျိုးလွတ်မြောက်ဖို့ဆိုတဲ့ဟာကလည်းကျွန်တော်တို့တယောက်အားနဲ့ယူတော့မရအကုန်လုံးသူ့ပေါင်းပြီးယူမှရမှာဖြစ်တဲ့အတွက်ကျွန်တော်တို့လူတိုင်းလူတိုင်းလူတိုင်းကနေပြီးတော့တဦးကောင်းတယောက်ကောင်းမဟုတ်ကမနဲ့အကုန်လုံးသူ့ပေါင်းပြီးတော့တော်လှန်မှုလူတယ်လို့လည်းကျွန်တော်ယူဆပါတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကမြန်မာပြည်သူတွေလွတ်မြောက်ရေးအတွက်ဦးမျိုးသိန်းရဲ့အကြံပြုအားပေးတိုက်တွန်းစကားတန်တွေပါ
ကျွန်တော်အနေနဲ့ပြည်သူပြည်သားတွေအကုန်လုံးကိုစကားလက်ဆောင်ပေးချင်တာကဒီမြန်မာပြည်နိုင်ငံရေးဆိုတဲ့အရာကဒေါက်တာဆန်းစုကြည်ပြောခဲ့တယ်လို့ပါပဲလူတိုင်းနဲ့ဆိုင်ပါတယ်ကျွန်တော်ထမင်းစားခြင်းအိတ်ချင်းဈေးသွားခြင်းဆက်ဆက်ရဲအားလုံးကလည်းဒါနိုင်ငံရေးတွေဖြစ်ပါတယ်ဒါကြောင့်မလို့နိုင်ငံရေးဆိုပြီးတော့ကိုယ်နဲ့မဆိုင်တဲ့လူမျိုးကျွန်တော်ပြည်သူပြည်သားတွေအားလုံးလက်လို့မရှိကြပါနဲ့ဆက်ဆက်ရဲကိုယ်နိုင်ငံဘက်ကလည်းကိုယ်ဝိုင်းဝန်းဆောင်ရွက်ပေးကြပါစတိုင်တမိုင်အားဖြင့်လုပ်ဆောင်ပေးကြပါလို့ကျွန်တော်အနေနဲ့တိုက်တွန်းခေါ်ပေးလိုပါတယ်။ဒါပြင်ကျွန်တော်တကယ်လို့ကပြည်သူတွေအားလုံးကပေါ့နော်။ပုံတစ်ချက်ပဲတဲ့ဘွဲ့အနေနဲ့ပွက်လက်လေးတွေဖြည့်သွားလိုက်မယ်ဆိုလို့ရှိရင်မြန်မာပြည်ရဲ့ဒီမိုကရေစီအရေးကြီးတာဆိုလို့ရှိရင်အောင်မြန်မာမလွဲမသွေဖြစ်ပါတယ်လို့ဒါကြောင့်မလို့ကျွန်တော်ပြည်ကမှရှိတဲ့ပြည်သူတွေအားလုံးကလည်းကိုယ်ပြည်ကရောက်နေတဲ့ဆိုပြီးတော့ကိလူမရှိနေပြန်ပါဘူး။ပြည်တွင်းမှာရှိတဲ့ပြည်သူတွေအားလုံးကလည်းကြောက်တော့လဲမကြောက်ဘူးဆိုတော့ထုံးကိုနှလုံးမူပြီးတော့စစ်အာဏာရှင်စနစ်ကိုကျွန်တော်တို့လက်တွဲပြီးတော့တော်လှန်တိုက်ခိုက်ကြပါစို့လို့ကျွန်တော်တိုက်တွန်းခေါ်အပ်ပြီးလို့ပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံလန်ဒန်မြို့အခြေစိုက်မြန်မာဒီမိုကရေစီကြိုးပမ်းဆောင်ရွက်နေတဲ့ Burma Democratic Consent အဖွဲ့ရဲ့ဤကဲဦးမျိုးသိန်းရဲ့တွေးမြင်လေးကိုကောက်နှုတ်ပြဆက်ခဲ့တာပါအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းလိုက်ပါစီနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ